ကိုကန်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာလွန်လောက်တဲ့တည်ငြိမ်အေးချမ်းမှုမရှိသေးတဲ့အတွက်စစ်အုပ်ချုပ်ရေးတပ်တန်းကိုနောက်ထပ်ရက်90ထပ်ပြီးတော့တိုးမြှင့်ဖို့ပြည်ထောင်စုလွှတ်တော်မှဒီကနေ့အဆိုတင်သွင်းခဲ့ပါတယ်။ဒီအဆိုကိုမနက်ဖြန်မှာလွှတ်တော်ကိုယ်စားလှယ်တွေဆွေးနွေးပြီးတော့အတိပြုမပြုဆုံးဖြတ်ကြဖို့ရှိပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြပေးမှာပါရှင်။
ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းကိုကန့်ကိုပိုင်းအုပ်ချုပ်ခွင့်ရဒေသမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဖေဖော်ဝါရီလ18ရက်နေ့မှာအရေးပေါ်အခြေအနေကြီးညာပြီးစစ်အုပ်ချုပ်ရေးအမိန့်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။အရေးပေါ်အခြေအနေကြီးညာတဲ့ကာလဟာလာမယ့်တနင်္ဂနွေနေ့မှာရပ်ပေါင်း90ပြည့်တော့မှာဖြစ်တာကြောင့်ထပ်မံတက်တန်းတိုးဖို့ဒီကနေ့လွှတ်တော်မှာကာကွယ်ရေးဝန်ကြီးဌာနဝန်ကြီးဒုတိယဗိုလ်ချုပ်ကြီးဝေလွင်ကပြည်တော်စုလွှတ်တော်စစ်နှစ်ကြိမ်မြောက်ပုံမှန်အစည်းအဝေးကိုအဆိုတင်ခဲ့ပါတယ်
။စတင်အနေနဲ့2015ခုနှစ်ဖေဖော်ဝါရီလ18ရက်မှရပ်ပေါင်း90ပြည့်မဲ့2015မေလ18ရက်နေ့ထိကာလအတွင်းဒီဒေသရဲ့နိုင်ငံရေးလုံခြုံရေးစီးပွားရေးတရားစီရင်ရေးနဲ့စီမံခန့်ခွဲမှုအခြေအနေတွေဟာမူလအခြေအနေကိုပြန်လည်ရောက်ရှိခြင်းမရှိသေးတဲ့အတွက်နိုင်ငံတော်သမ္မတမှဖွဲ့စည်းပုံခြေကံဥပဒေပုံမှ212ဓာတိပလုပ်ပိုင်ခွင့်ကိုကျင့်သုံးပြီးသတ်မှတ်အချိန်ကာလတိုးမြင့်ပေးရန်လိုအပ်သည်ရှိပါသည်ဒါကြောင့်မလို့ဆန်းပြည်နယ်ကိုကကိုပိုင်အုပ်ချုပ်ခွင့်ရဒေသတွင်းအရေးပေါ်အခြေအနေကြီးညာထုတ်ပြန်ထားသည့်ဥပဒေကဲ့သို့အာဏာတည်သောအမိန့်အားထပ်မံ၍ရပ်ပေါင်း90အထိဆက်လက်ပြီးအတည်ဖြစ်စေနိုင်ရန်အတွက်အထက်မှပြဋ္ဌာန်းချက်နှင့်အညီပြည်တော်စုလွှတ်တော်ကအကြီးပြုပေးနိုင်မှရန်နိုင်ငံတော်သမ္မတ၏ကိုယ်စားကာကွယ်ဝန်ကြီးဌာနပြည်တော်စုဝန်ကြီးကျွန်တော်ဒုတိယဗိုလ်ချုပ်ကြီးဝေလွင်ကနေပြီးတော့မှလေးစားစွာဖြင့်အဆိုတင်သွင်းအပ်ပါကြောင်းတင်ပြရပါတယ်ခင်ဗျာ
မနေ့ဖတ်မနေ့စင်နာရီမှာတော့ကိုကန့်ဒေတာစေအုပ်ချုပ်ရေးတိုးမြင့်ဖို့နဲ့ပတ်သက်ပြီးပြည်တော်စုလွှတ်တော်မှာဆွေးနွေးဆုံးဖြတ်အတည်ပြုမှာဖြစ်ပါတယ်။လေချားမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဆိုင်မောင်တင်ကကိုကန့်အရေးကိုနိုင်ငံရေးအရာဆွေးနွေးအဖြေရှာဖို့လဲလိုအပ်မယ်လို့သုံးသပ်ပါတယ်
။စက်တန်းတော့တိုးဖို့တော့လိုအပ်မယ်။ဒါပေမဲ့ကျွန်တော်ပြောတာဘလို့နေနေနေနိုင်ငံရေးဆွေးနွေးမှုမပါဘဲနဲ့တော့မရနိုင်ပါဘူး။စီးရေးနဲ့ဖြည့်ရှင်းလာတာကျွန်တော်နှစ်ပေါင်း50 60ဖြစ်နေပါပြီ။ဟုတ်တယ်မလား။ဟိုနိုင်ငံရေးအရာဖြစ်ရှင်းမှာပဲတိုက်ရင်လေးချက်မှာဘူးဖြစ်တဲ့ကိစ္စပေါ်မှာအဲ့ဒါကျွန်တော်အနေနဲ့တော့ဒါကိုစိတ်ရှိချင်တယ်ဆိုရတာကလည်းဟိုစိတ်ရှိပြီးခံပြီးတော့စက်တွဲခေါ်တင်တယ်လို့ကျွန်တော်အနေနဲ့မြင်တယ
်ကိုကန့်ဒေတာကန်တူကတော့လက်ရှိကိုကန့်အခြေအနေကြောင့်စစ်အုပ်ချုပ်ရေးတက်တန်းထက်တိုးပွန်ရှိတယ်လို့ပြောပါတယ
်ခုထိတော့မပြီးသေးတဲ့အနေထားရှိတယ်တက်တန်းတိုးဖို့အလားအလာလိုအပ်ရမယ့်အနေထားရှိနေရှိနိုင်ပါတယ်
ကိုကန့်ဒေသမှာဖေဖော်ဝါရီလ9ရက်နေ့မှာတိုက်ပွဲတွေစတင်ခဲ့တာကြောင့်ဖေဖော်ဝါရီလ12ရက်နေ့မှာပုံမှန်144ညမထွေရအမိန့်ထုတ်ပြန်ခဲ့ရပြီး18ရက်နေ့မှာအရေးပေါ်အခြေအနေကြီးညာခဲ့တယ်လို့စစ်အုပ်ချုပ်ရေးအမိန့်ကိုလည်းထုတ်ပြန်ခဲ့တာဖြစ်ပါတယ်။လောလောဆယ်မှာတော့ကိုကန့်ဒေသရဲ့အုပ်ချုပ်ရေးတရားစီရင်ရေးကိစ္စရပ်တွေကိုလောက်ကိုင်းဒေသကုတ်ကဲရေးစစ်ထဏာချုပ်ဒေသကုတ်ကဲရေးမှုဗိုလ်မှူးကြီးစောမြင့်ဦးကတာဝန်ယူထားတာဖြစ်ပါတယ်။ဒီအပိုင်းထိတော့ကိုကန့်ဒေသမှာတိုက်ပွဲတွေဟာဆက်လက်ဖြစ်ပွားနေစေဖြစ်ပါတယ်။